တရုတ်နိုင်ငံမှာမနှစ်2024ခုနှစ်အတွင်းပမာဏအများဆုံးကျောင်းမင်းတွေသုံးဓာပေးဆက်ရုံစတင်တည်ဆောက်နေတယ်လို့သုတေသီတွေကပြောပါတယ်။လျှက်စစ်တအား 94.5 ဂီဂါဝတ်ထုတ်လုပ်နိုင်တဲ့ကျောင်းမီသွေးလောင်စာသုံးဓာအပိဆက်ယုံတည်ဆောက်နေတာဟာတရုတ်နိုင်ငံရဲ့မြေအောင်းလောင်စာအသုံးပြုမှုရှော့ချရေးရည်မှန်းချက်ကိုအတားအဆီးဖြစ်စေတယ်လို့စွမ်းအင်ဆိုင်ရာသုတေသနအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ GEM နဲ့ CREA ရဲ့ဒီကနေ့ကြာတာပရိနေပူရဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2024ခုနှစ်မှာစဆောက်တဲ့ဓာအပိဆက်ယုံဟာ2015ခုနှစ်နောက်ပိုင်းအသစ်တည်ဆောက်တဲ့ဓာအပိဆက်ယုံတွေထဲမှာအကြီးဆုံးဖြစ်ပါတယ်။ကျောင်းမီသွေးလောင်စာအများဆုံးသုံးပြီးရာသီဥတုပြောင်းလဲမှုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေအများဆုံးထုတ်လုပ်တဲ့တရုတ်နိုင်ငံဟာကျောင်းမီသွေးအသုံးပြုမှုကို2021နဲ့2025ခုနှစ်အတွင်းတင်းကျပ်စွာထိန်းချုပ်ထားဖို့ဆုံးဖြတ်ထားပေမဲ့စွမ်းအင်မလုံလောက်တဲ့အတွေ့2023ခုနှစ်ကစပြီးအခုလိုဓာအပိဆက်ယုံတွေကိုတိစောက်လာတာလို့စွမ်းအင်သုတေသီတွေကပြောဆိုကြပါတယ်ခင်ဗျာ